This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယို NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးတဘာဝပြီးဆရာနာရှင်ပေတို့ကနေကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်မေလ15ရက်နေ့မနက်ခင်ရေဒီယို NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယို NUG စီးရီးသတင်းကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မေလ15ရက်နေ့ Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းနေဖြင့်မူးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားစီယုံကော်တူလေအုပ်ချုပ်နယ်မြေခလဲလွေထူခရိုင်မုံမြုံနယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲသားပြည်သူ2ဦးသေဆုံးက2ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။မေလ13ရက်နေ့မနက်9:00မိနစ်20ခန့်မှာစစ်ကောင်စီလေတပ်ကညောင်မင်းသာကျေးရွာတဲကိုဘုံကျဲချခဲ့တာကြောင့်အသက်82နှစ်အရွယ်ဒေါ်တော်နဲ့အသက်80အရွယ်ဦးအောင်ကျော်တို့2ဦးထိမှန်သေဆုံးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်မတ်ကြိုင်စင်တန်းနဲ့မတ်အေးစုတို့2ဦးလည်းထိခိုက်ဒဏ်ရာရခဲ့ကနေအိမ်နှလုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဧပြီလအတွင်းစစ်အုပ်စုကတရားလက်လွတ်တပ်ဖြတ်မှုပေါင်း128မှုကိုကျူးလွန်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ဧပြီလအတွင်းအကြမ်းဖက်စစ်အုပ်စုကတရားလက်လွတ်တပ်ဖြတ်မှုပေါင်း128မှုကိုကျူးလွန်ခဲ့တယ်လို့ NUG လူ့အခွင့်အရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံတော်မှာလူ့အခွင့်အရေးချိုးဖောက်မှုတွေနေ့စဉ်ဖြစ်ပွားနေပြီးမြူသားညီညွတ်ရဲ့အစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနအနေနဲ့အစိုးရအချက်လက်တွေကိုတိကျသေးကြတဲ့အရင်းမြစ်တွေကတဆင့်ကောက်ယူမှတ်တမ်းတင်လျက်ရှိပါတယ်။ဧပြီလအတွင်းအကြမ်းဖက်စစ်အုပ်စုကကျူးလွန်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေအရတရားလက်လွတ်တပ်ဖြတ်မှုပေါင်း128မှုနေအိမ်နဲ့ကိုယ်ပိုင်ပျက်စီးတွေကိုမီးရှို့ဖျက်ဆီးမှု124မှုစုစုပေါင်းလူ့အခွင့်အရေးချိုးဖောက်မှုပေါင်း582မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။အဆိုပါချိုးဖောက်မှုများတဲ့မှာရဲသားပြည်သူတွေကိုလက်နက်ကြီးနဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှု164မှုရှိခဲ့ပြန်တယ်လို့လည်းသိရပါဗျခင်ဗျာဆက်လက်ပြီး KNLA ပူးပေါင်းတပ်များထိုင်းမြန်မာနယ်စပ်ရှိတာလဲပြူဟာစစ်စခန်းကိုသိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်လှိုင်းပွဲမြို့နယ်ရှိစစ်ကောင်စီ၏တာလဲပြူဟာစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဦးဆောင်သောပူးပေါင်းတပ်ဖွဲ့များကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းထိုင်းသတင်းများအရသိရပါတယ်KNU တပ်မဟာခွန်နယ်မြေအတွင်းရှိခမရ24တပ်ရင်းဤတာလဲစခန်းကို KNLA ပူးပေါင်းတပ်များကမေလ10ရက်မနက်ပိုင်းမှစတင်ကာထိုးစစ်ဆင်ခဲ့ပြီးစစ်ကောင်စီကလေကြောင်းပစ်ကူဖြင့်ခုခံခဲ့တော်လဲမေလ13ရက်ညနေပိုင်းတွင်စခန်းကိုတော်လိုင်းတပ်များကသိမ်းပိုက်နိုင်ခဲ့တယ်လို့စစ်ရေးသတင်းများအရသိရပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်မှအလောင်းဆယ်လောင်းထက်မနည်းသိမ်းဆည်းရမိခဲ့ပြီးစစ်ကောင်စီစစ်သားအချို့ထိုင်းနိုင်ငံဘက်သို့ထွက်ပြေးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီး KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂန်ရှောင်ဦးဆောင်သောကိုယ်စားလှယ်အဖွဲ့မဟာမိတ်တပ်ဖွဲ့များနှင့်တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO KIAE ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးကွမ်ထန်ဂန်ရှောင်ဦးဆောင်သောကိုယ်စားလှယ်အဖွဲ့သည်ဧပြီလကုန်မှစတင်ကာရှမ်းပြည်နယ်မြောက်ပိုင်းနှင့်ဝဒေသသို့သွားရောက်ပြီးမဟာမိတ်တပ်ဖွဲ့များနှင့်တွေ့ဆုံဆွေးနွေးခဲ့ကြောင်း People's Spring မှဖော်ပြထားပါသည်။အဖွဲ့တွင် KIO အုပ်ချုပ်ရေးဌာနမှဗိုလ်ချုပ်ကြီးလဖိုင်ဇော်ရောမဟာမိတ်ဆက်ဆံရေးရုံးတာဝန်ခံဗိုလ်မှူးကြီးဗျာနံဗိုလ်မှူးကြီးစင်ဝါတို့ပါဝင်ပြီးမေလပထမဘက်တွင် ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSAE ဌာနချုပ်ပန်းစမ်းမြို့ရှိပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC အစည်းအဝေးသို့တက်ရောက်ခဲ့တယ်လို့သိရပါတယ် FBNCC အဖွဲ့ဝင်များဖြစ်သည့် UWSA NDAA SSPB TNLA MNDAA AA တို့နှင့်စည်ရေးနိုင်ငံရေးနှင့်နေမည်အငင်းပွားမှုများဆိုင်ရာဆွေးနွေးမှုများပြုလုပ်ခဲ့ပြီးကချင်စစ်ရေးနှင့်နိုင်ငံရေးလှိလာသူဦးဇော်ဆန်က KIA TNLA နဲ့ SSPB တပ်ဖွဲ့တွေစစ်ရေးနဲ့နိုင်ငံရေးအရာအမြန်ဆုံးပူးပေါင်းဖို့လိုအပ်နေပါတယ်လို့ပြောကြားထားပါတယ်။ဆွေးနွေးမှုများဤသဘောတူညီချက်များကိုအသေးစိတ်မသိရသေးတော့လဲပန်ဆမ်းမှပြန်လာစဉ် KIO အဖွဲ့ဤရင်နှန်းကိုကချင်လူထုကကြိုးစုံနေသည့်ရုပ်သံမှတ်တမ်းများကိုကချင် Facebook စာမျက်နှာအချို့တွင်ဖော်ပြထားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမိုးပြဲတိုက်ပွဲအတွင်းကြဆုံခဲ့တဲ့ Lyco LPDF ရဲဘော်2ဦးအားဇာပနအခမ်းအနားပြုလုပ်ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဒေသကတိုက်ပွဲအတွင်းကြဆုံသွားခဲ့တဲ့အာဇာနည်ရဲဘော်2ဦးအားဇာပနအခမ်းအနားပြုလုပ်ပေးခဲ့တယ်လို့ Lyco မြို့နယ်ပြည်သူ့ကာကွယ်ရေးတပ် Lyco Local PDF ကအသိပေးထားပါဗျ။မေလ14ရက်နေ့ကမိုးပြဲတိုက်ပွဲမှာကြဆုံခဲ့တဲ့ရဲဘော်အောင်ကျော်ထေးနဲ့ခန့်စီသူအောင်တို့2ဦးအားဇာပနအခမ်းအနားပြုလုပ်ပေးခဲ့တာလို့ဆိုပါတယ်။ကြဆုံအာဇာနည်ရဲဘော်2ဦးအားအစဉ်အမြဲသတိရနေမှာဖြစ်ပြီးတပ်ဖွဲ့ရဲ့အာဇာနည်သူရဲကောင်းအဖြစ်အတိမတ်ပြုမှတ်ကြောက်တင်အပ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီနက်တလင်းမှာစစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ၈ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းနက်တလင်းမြို့နယ်ပြင်ပုံရွာမှထန်းတော်ရွာဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နှင့်ပြူစောတိပူပေါင်းအဖွဲ့ကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ၈ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ပေါင်းစုနက်တလင်းကထုတ်ပြန်ထားပါတယ်။မေလ14ရက်မနက်၄နာရီခန့်မှာစစ်ကောင်စီနဲ့ပြူအင်အား100ခန့်စစ်ကြောင်းထွက်လာတာကိုသတင်းရတာကြောင့်တွားရောက်စောင့်ကြိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်မှ၈ဦးသေဆုံးကဒဏ်ရာရရှိသူများလည်းရှိခဲ့ပြီးတော်လင်းတပ်ပေါင်းစုဘက်မှရဲဘော်5ဦးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုတပ်ရင်း3801တပ်ခွဲများဖြစ်ကြတဲ့တပ်ခွဲ3နက်စစ်တီတပ်ဖွဲ့တပ်ခွဲ4 BRA တပ်ဖွဲ့တပ်ခွဲ1 Phoenix တပ်ဖွဲ့တပ်ခွဲ6 AR ညီနောင်တပ်ဖွဲ့နှင့်နက်တလင်းမြို့နယ်ပကဖားတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာမြို့အဝင် CR7 ကွင်းရဆိုင်ကစစ်ကောင်စီတပ်သားများကိုဝင်ရောက်ပစ်ခတ်ခဲ့ရာ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့အဝင်မအူကိအနီး CR7 ကွင်းရဆိုင်အတွင်းစစ်ကောင်စီတပ်သား3ဦးကိုအနီးကပ်ပစ်ခတ်ခဲ့ရာ2ဦးသေဆုံးခဲ့တယ်လို့မုံရွာနယ်စိုးကထုတ်ပြန်ထားပါတယ်။မေလ17ရက်နေ့မနက်7နာရီခန့်မှာကားများကိုငွေတောင်းဖို့စောင့်နေတဲ့စစ်ကောင်စီတပ်သား3ဦးကိုအနီးကပ်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီး2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။စစ်စင်ရေးဆောင်ရွက်ခဲ့တဲ့မုံရွာခရိုင်အမှတ် 22 တပ်ရင်းမှလည်းရဲဘော်လှမျိုးအောင်ရဲဘော်ငိမ့်မင်းစော်နဲ့ရဲဘော်ချစ်ထူးခန့်တို့3ဦးတိုင်းပြည်အတွက်ကြာဆုံးခဲ့ရတယ်လို့သိရပါတယ်။ရဲဘော်များကြာဆုံးခဲ့ရတဲ့အတွက်အရန်ဝမ်းနဲ့ကြေကွဲရပြီးရဲဘော်တို့ရဲ့ဆွန့်လွတ်အနစ်နာခံတိုက်ပွဲဝင်ခဲ့တဲ့စိတ်ဓာတ်နဲ့တက်တီကိုလေးစားဂုဏ်ပြုကြောင်းနဲ့ရဲဘော်များရဲ့ကိုစားအာနာရှင်ကြဆုံတဲ့နေ့အဆုံးအထိနှစ်စာတိုးတိုက်ပွဲဝင်သွားမယ်လို့မုံရွာနှစ်ဆိုးအဖွဲ့ကဂရုသစ္စာပြုထားပါတယ်ခင်ဗျာဆက်လက်ပြီးကန်နီပြူရွာမှရိခါရှာထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုခြုံခိုတိုက်ခိုက်ခဲ့ရာတဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းမြိုင်မြို့နယ်ကန်နီပြူစောတိရွာမှရိခါရှာထွက်လာတဲ့စစ်ကောင်စီတပ်အင်အား30ခန့်ကိုတရင်အညခြုံခိုတိုက်ခိုက်ခဲ့ရာတဦးမျက်မြင်သေဆုံးခဲ့တယ်လို့ဗီတာပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။မေလ14ရက်နေ့မနက်9:15မိနစ်ချိန်ခန့်မှာကန်နီပြူရွာအရှိတ်ဘက်မီတာ100အတွင်းရိခါရှာထွက်လာတဲ့စစ်ကောင်စီတပ်ရဲနဲ့ပြူစောတိအဖွဲ့ကိုတော်လိုင်းပူပေါင်းတပ်ဖွဲ့အင်အား12ဦးကခြုံခိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်ပြူစောတိတူဦးသေဆုံးခဲ့ကတူဦးအပြင်းထန်ဒဏ်ရာရခဲ့ပြီးစစ်ကောင်စီဘက်မှ60မမ2လုံး40မမ8လုံးခန့်ပစ်ခတ်ခဲ့ပေမဲ့တော်လိုင်းရဲဘော်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုဗီတာပျောက်ကြားတပ်ဖွဲ့ပခုတ်ကူခရိုင်အမှတ်1တပ်ရင်းတပ်ခွဲ2အညာမြေပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်လူမိုက်အားပေးနိုင်ငံများရှိတော်လဲစစ်ကောင်စီသည်ပြည်သူအားကိုမလွန်ဆန်နိုင်ဘဲလေကြောင်းသာတိုက်ခိုက်နိုင်တော့တဲ့သတင်းကိုတင်ပြပေးပါမယ်။နှွေဦးတော်လန်ရေး၄နှစ်ပြည့်ချိန်တွင်စစ်ကောင်စီသည်ကချင်၊ကရင်၊ရခိုင်၊ကရင်နီစသည့်တိုင်းရင်းသားဒေသများတွင်နေမြေအများစုဆုံးရှုံးခဲ့ရပြီး လက်ရှိတွင်လေကြောင်းတိုက်ခိုက်မှုများသာလှုပ်ဆောင်နိုင်တော့တယ်လို့ PDF Insight ကသုံးသပ်ဖော်ပြထားပါတယ်။ KNU KIA နှင့် PDF တပ်ဖွဲ့များသည်ဗမော်၊ရွှေချင်း၊ဒဝဲ၊ကော့ကရိတ်စသည့်ဒေသများတွင်ထိုးစစ်ဆင်ကာလက်နက်ခဲယမ်းများသိမ်းဆည်းနိုင်ခဲ့ပြီးရခိုင်တွင်မြို့နယ်၃ခုသာစစ်ကောင်စီလက်ထဲကျန်ရှိတော့တယ်လို့ဆိုပါတယ်။လူမိုင်းအားပေးနိုင်ငံများထံမှထောက်ပံ့မှုရှိတော်လဲစစ်ကောင်စီ၏မြေပြင်ထိန်းချုပ်မှုအားနည်းလာပြီးပြည်သူတရလုံးဤစန့်ကျင်မှုကိုမလွန်ဆန်နိုင်တော့ပဲမေလ12ရက်ကတပရင်းမြို့နယ်အုတ်ထိန်ခွင်းကျေးရွာစာတင်ကျောင်းကိုလေကျောင်းပုံကျဲမှုတွင်ဆရာမ2ဦးနှင့်ကျောင်းသား22ဦးသေဆုံးခဲ့ရတော့လဲပြည်သူများဤတော်လှန်ရေးထောက်ခံမှုပုံမအားကောင်းလာတယ်လို့ဖော်ပြထားပါတယ်တိုင်းသားလက်နက်ကိုင်များနှင့် NUG PDF တပ်ဖွဲ့များသည်စစ်ကောင်စီကိုအမြင့်ဖြတ်ရန်အရေးပေါ်နှီးပြူဟာများဆောင်ရွက်နေပြီးပြည်သူအားဖြင့်အောင်မြင်မှုရရှိရန်အလားအလာမြင့်မားလျက်ရှိတယ်လို့သုံးသပ်ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
မင်္ဂလာပါတော်ရရှင်များရှင်အခုချိန်အစပီရီဒူ NUG ရဲ့2025ခုနှစ်မေလ15ရက်နေ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မຫນွေဦးမိုင်ပါအမျိုးသားရင်ငွေရဲ့အစိုးရတရားရင်ဝန်ကြီးဌာနဤတရားစွဲနဲ့အမှုလိုက်ဦးစီးဌာနနဲ့မြို့နယ်ဥပဒေတာဝန်ခံများတွေ့ဆုံဆွေးနွေးတဲ့သတင်းကိုဥစွာတင်ပြပေးပါမယ်အမျိုးသားရင်ငွေရဲ့အစိုးရတရားရင်ဝန်ကြီးဌာန၏တရားစွဲနှင့်အမှုလိုက်ဦးစီးဌာနနှင့်မြို့နယ်ဥပဒေတာဝန်ခံများတွေ့ဆုံဆွေးနွေးခြင်းအမှတ်စဉ်3မြင်းဆောင်2025ခန်းနာကိုမေလ17ရက်နေ့မြမစံတော်ချိန်နေ့လယ်တနာရီတွင်ကျင်းပခဲ့လို့တင်ပြရှိပါရယ်အခမ်းအနားသို့တရားစွဲနှင့်အမှုလိုက်ဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဒေါ်မင်းနီဒုတိယညွှန်ကြားရေးမှူးချုပ်ဦးကိုမင်းညွှန်ကြားရေးမှူးဒေါ်ရဲလိုရော့စ်တာဝန်ရှိဝန်ထမ်းများပြည်ပြင်စစ်သွေးတောင်ခံများနဲ့မြို့နယ်32မြို့နယ်မှာဥပဒေတာဝန်ခံများနဲ့စစ်ရေးဝန်ထမ်းများလည်းတက်ရောက်ခဲ့ကြပါတယ်။တရားစွဲနဲ့အမှုလိုက်ဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဒေါ်မင်းနီမှယခုအစည်းအဝေးတွင်မြို့နယ်ဥပဒေတာဝန်ခံများနေဖြင့်တင်ပြလိုသည့်များအခက်အခဲများကိုလွတ်လပ်စွာတင်ပြဆွေးနွေးကြဆဲလိုကြောင်းဌာနတွင်ရှိတာဝန်ထမ်းဆောင်နေကြသောဝန်ထမ်းများအားလုံးသည်မိသားစုကဲ့သို့စည်းလုံးရင်ညွတ်စွာပြောဆိုဆက်ဆံပြီးတာဝန်များဆောင်ရွက်သွားကြရတဲ့အခက်အခဲများရှိပါကပူးပေါင်း၍ဝိုင်းဝန်းဖြေရှင်းဆောင်ရွက်သွားကြစေလိုကြောင်းအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာသောမြို့နယ်ဥပဒေတာဝန်ခံများမှမိမိတို့မြို့နယ်ရှိပါအဖပကဖပါလဖများနဲ့လုပ်ငန်းဆောင်ရွက်ရမှုအခြေအနေများအမှုလိုက်လုပ်ငန်းကိစ္စများနဲ့ပတ်သက်၍မြို့နယ်လိုက်ကြုံတွေ့နေရသောအခက်အခဲများလွတ်ချက်များတင်ပြဆွေးနွေးမေးမြန်းကြရာတာဝန်ရှိဆရာဆရာမများမှပြန်လည်ရှင်းလင်းဖြေကြားပေးခဲ့ပြီးအစည်းအဝေးမှထွက်ပေါ်လာသောဆုံးဖြတ်ချက်နှင့်ရှေ့လုံငန်းစဉ်များအတည်ပြုချမှတ်ခဲ့ကြရလို့သတင်းရရှိပါရရှင်။နော်ဝေးအလုပ်သမားသမဂ္ဂဖွဲ့ချုပ် LO ကနော်ဝေးအစိုးရအား Norway's Government Pension Fund Global Strategic Pension Fund Atlant မှမြန်မာနိုင်ငံတွင်ပါဝင်သောကုမ္ပဏီများမှရင်းနှီးမြှုပ်နှံမှုများစုခွာရန်တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နော်ဝေးအလုပ်သမားသမဂ္ဂဖွဲ့ချုပ် LO ကနော်ဝေးအစိုးရအား Norway Government Pension Fund Global Staten Pension Fund Atlant မှမြန်မာနိုင်ငံတွင်ပါဝင်သောကုမ္ပဏီများမှယင်းနှိမ့်မြှုပ်နှံမှုများစုခွာရန်တောင်းဆိုလိုက်တယ်လို့မေလအတွင်း LO ကမြန်မာနိုင်ငံပေါ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်LOD 2021ခုနှစ်တမရအာနာသိမ့်ပြီးနောက်မြန်မာနိုင်ငံရှိပြည်သူများကိုအကြမ်းဖက်မှုများပြုလုပ်နေမှုကြောင့်နိုင်ငံရေးအရအေးအေးယူဆောင်ရွက်မှုများလိုအကြောင်းယုံကြည်ကြပါတယ်စစ်တပ်ကမိမိပြည်သူများကိုစစ်ဆင်နေပြီးလူအခွင့်အရေးများကိုနှိမ့်စင်ချုပ်ပေါင်နေပြီးထောင်ချီသောသူများတည်ဆုံးခဲ့ပြီးတန်းချီသောပြည်သူများကိုတိမ်းရှောင်နေရတယ်လို့ဖော်ပြထားပါတယ် LOE စုံစမ်းစစ်ဆေးကော်မရှင်ကမြန်မာနိုင်ငံတွင်အလုပ်သမားအဖွဲ့အစည်းအစည်းအဝေးမရှိခြင်းနဲ့အတင်းတမအလုတ်ခိုင်းခြင်းများရှိနေသည်ကိုသတင်းပေးထားပါရယ်စစ်ကောင်စီသည်ဤဆုံးဆိုင်ရေးကော်မရှင်အကြံပြုချက်များကိုလိုက်နာခြင်းမရှိဘူးလို့လည်းဆိုပါရယ်အလုတ်သည်မြန်မာအလုတ်သမားသမဂ္ဂများဖြစ်သည့် CTUM နဲ့ IWFM တို့၏တောင်းဆိုချက်နဲ့ ILO မှ33ဖော်ပြချက်အရအရေးယူမှုများပြုလိုရန်ထောက်ခံပြီး LO မှစစ်ကောင်စီအပေါ်စီးပွားရေးပိတ်ဆို့မှုများပြုလိုရန်လိုအပ်ကြောင်းထပ်မံယုံကြည်ရဲလို့ဖော်ပြပါရယ်ရှင်တန်ခတ်ပိတ်ဆို့ထားသည့်စေုပ်စုစီးပွားလုပ်ငန်းစုကြီးနှင့်ဆက်ဆက်သောဂျပန်ကုမ္ပဏီများအစိုးရအာမခန့်အဖွဲ့နှင့်ယင်းနှိမ့်မြှုပ်နှံမှုကော်ပိုရေးရှင်းများအားမြမစိတ်ကန်းစီမံကိန်းမှတာဝန်ယူမှုရှိရှိနှုတ်ထွက်ရန်တောင်းဆိုတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ တန်ခတ်ပိတ်ဆို့ထားသည့်ဆေးဥစုစီးပွားလုပ်ငန်းစုကြီးနှင့်ဆက်ဆက်သောဂျပန်ကုမ္ပဏီများအစိုးရအာမခန့်အဖွဲ့နှင့်ရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းများအားမြန်မာစိတ်ကမ်းစီမံကိန်းမှတာဝန်ယူမှုရှိရှိနှုတ်ထွက်ရန်တောင်းဆိုလိုက်တယ်လို့ Justice for Myanmar ကမေလ14ရက်နေ့မှာသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံရှိတိလဝဘက်ဆုံ၃နိုင်ငံတကာစိတ်ကမ်းစီမံကိန်းမှနှုတ်ထွက်ရာတွင်ပွန်လင်းမြင်သားမှုရှိရင်းနှင့်လူခွင့်ရေးစံနှုန်းများကိုလေးစားလိုက်နိုင်ရဲ့အတွက်ဂျပန်ယင်းနှိမ့်မြှုပ်နှံသူများအစိုးရကြောထောက်နောက်ခံရှိအမခန်ကုမ္ပဏီနှင့်ခြေခအဆောက်ဦးကဏ္ဍယင်းနှိမ့်မြှုပ်နှံမှုကော်ပိုရေးရှင်းတစ်ခုတို့ကိုဂျပန်နိုင်ငံနဲ့မြန်မာနိုင်ငံအရက်ဖက်အဖွဲ့အစည်းများကတောင်းဆိုထားလို့ဖော်ပြပါတယ်ရင်းစိတ်ကန်းကိုနိုင်ငံတကာတန်ခတ်ပိတ်ဆို့မှုများချမှတ်ခံထားရသည့်စေုပ်စုစီးပွားလုပ်ငန်းစုကြီးမြမစီးပွားရေးဥပိုင်လီမိတက်နှင့်စစ်ဆက်အထောက်အထားများရှိသော Crony Company Everflow River Group EFR နှင့်မိဖက်လုတ်ကင်ချင်းဖြစ်ပါれ Justice for Myanmar ၏ပြောရေးဆိုခွင့်ရှိသူမိုင်းရနာမောင်ကမြမစေုပ်စုကရက်ဆက်ကြမ်းကြုတ်မှုကြီးတွေကိုဆက်တိုက်ကျူးလွန်နေပြီး March လတွင်မြန်မာနိုင်ငံမှာလှုပ်ခတ်ခဲ့တဲ့ဖြတ်အားပြင်းငလင်ကြီးနောက်ပိုင်းမှာတောင်းလေကြောင်းတိုက်ခိုက်မှုတွေကိုအရှိန်မြင့်ပြီးလှုပ်ဆောင်နေပါတယ်။လူခွင့်ရေးလေးစားလိုက်နာမှုမရှိတဲ့ပြီးစလွယ်နှုတ်ထွက်မှုတွေကရက်ဆက်ကြမ်းကြုတ်မှုကြီးတွေမှာလောင်စာဖြစ်ပေးနေတဲ့အနေရရှိပါတယ်။ကုမ္ပဏီတွေနဲ့ဂျပန်အစိုးရတို့အနေနဲ့လူခွင့်ရေးဆိုင်ရာစံနှုန်းသတ်မှတ်ချက်တွေနဲ့ညီစေုပ်စုရဲ့နိုင်ငံတကာရာဇဝတ်မှုတွေမှာကြံရပါပတ်သက်မှုမရှိအောင်ဘလို့လှုပ်ဆောင်နေကြောင်းမဖြစ်မနေထုတ်ပြန်ဖို့လိုအပ်ပါတယ်လို့ပြောပါတယ်။ဂမီဂူမီစူမီတိုမိုကော်ပိုရေးရှင်းနဲ့ Twitter သူရှိုတို့သည်ရက်ဖက်အဖွဲ့အစည်းများ၏စုံစမ်းမေးမြန်းမှုများကိုပြန်လည်ဖြေကြားခဲ့ရာ၎င်းတို့အနေဖြင့်စီမံကိန်းမှနှုတ်ထွက်တော်မူဖြစ်ကြောင်းစီးရင်ဖြစ်သိမ်းမှုများအားစတင်လှုပ်ဆောင်ထားပြီးဖြစ်ကြောင်းအတည်ပြုခဲ့ပြီးရုတ်သိမ်းထွက်ခွာခြင်းအတွင်းဝန်ထမ်းအကူပြောင်းကာလအတွက်ပံ့ပိုးမှုများအပါအဝင်ဝန်ထမ်းများပေးကင်းလုံခြုံရေးနှင့်လူခွင့်ရေးစံနှုန်းများအတိုင်းဆက်လက်ဆောင်ရွက်ထားကြောင်းလည်းပြောဆိုခဲ့ပါသည်။တို့ရာတွင်ရင်းတုံနှုတ်ထွက်မှုသည်နိုင်ငံစုံစည်းပွားလုပ်ငန်းကြီးများအတွက် OECD လိုင်းငွေချက်များသို့မဟုတ်စီးပွားရေးနှင့်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလိုင်းငွေအခြေခံမှုများအပါအဝင်နိုင်ငံတကာလူခွင့်ရေးစနုံးများနှင့်ပြီးတော့ကိုက်ညီမှုရှိကြောင်းအသေးစိတ်အချက်လက်တစုံတရာကိုပြရခဲ့ခြင်းမရှိဘူးလို့ဖော်ပြပါရရှင်။မန္တလေးတိုင်းနဲ့နေပြည်တော်အပါအဝင်မြို့နယ်များတွင်ရေတန့်စင်ဆက်36လုံး WHO တက်စင် PC တဲ့တင်ကိုဆက်လက်တင်ပြပါမယ်။မန္တလေးတိုင်းဒေသကြီးရှိမြို့နယ်ကိုခုအတွင်းရေတန့်စင်ဆက်30လုံးနဲ့နေပြည်တော်စကိုင်းနဲ့ညောင်ရွှေမြို့နယ်များတွင်ရေတန့်စင်ဆက်နှလုံးစီစုစုပေါင်း36လုံးကိုတက်စင် PC ခဲကြောင်း WHO မှသတင်းထုတ်ပြန်ပါတယ်။ EC မန်ဂိန်းဒီချမိုင်စေခါ29ခုနဲ့အရန်သားဖွားဆီယာမများဝန်ဆောင်မှုပေးသည့်နေရာ3ခုတွင်လူရေ 13,500 ကျော်အတွက်လာစင်တန်ရှင်သောတောက်သုံးရေကိုထောက်ပံ့ပေးနေကငလင်တန်တင့်ဒေသများနဲ့လောချက်များပြသည့်နေရာများကိုဦးစားပေးထားပြီးလူတိုင်းအတွက်ကျန်းမာရေးမှန်းချက်များကိုအကောင့်ထဲပေါ်ရန်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်။ဆလပီဒေါ်အောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့အမှတ်တရဆုတောင်းအီလက်ထရောနစ်ဘတ်ဒေးကတ်များကိုရောင်းချပေးမိတဲ့တင်ကိုတင်ပြပါမယ်။ဒေါ်အောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့မှတ်တရဆုတောင်း Electronic Birthday Card များကိုရောင်းချပေးမည်ဖြစ်ကြောင်း SUU80 Campaign ကကြေညာချက်ထုတ်ပြန်ပါတယ်2025ဇွန်လ19ရက်နေ့တွင်ကြာရောက်မည်အမေစုရဲ့80ပြည့်မွေးနေ့အမှတ်တရ Campaign လေးကိုယခုမေလ19ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်အမှတ်တရအစီအစဉ်များအနေနဲ့ကတော့အစီအစဉ်1အရမွေးနေ့ဆုတောင်း Electronicဘတ်တိတ်ကများကိုရောင်းချပေးမည်အစီအစဉ်ဖြစ်ပါれ Electronic ဘတ်တိတ်ကများကိုနိုင်ငံတကာမှ SUU80 Campaign Official Fundraiser များထံမှတရားဝင်မှာယူနိုင်ပြီဖြစ်ပြီးဘတ်တိတ်ကတွင်အမိအတွက်မွေးနေ့ဆုတောင်းများရေးပေးနိုင်ကြပါမယ်လို့ပေါ်ပြပါれမွေးနေ့ကတ်များကိုဒေါအောင်ဆန်းစုကြည်သားငယ်ကင်မှတင်ထားပြီးအမေစုနဲ့တွေ့ခွင့်ရတော့အခါသားငယ်ကိုယ်တိုင်ပေးအပ်မယ်လို့သိရပါれမွေးနေ့ကတ်မှရရှိသောအလှူငွေများကိုလည်းအမေစုမွေးနေ့အမှတ်တရနေ့ဖြင့်ဤပြည့်ရှိကူငီရေလူအပ်နေသောနေရာများသို့လှူဒါန်းသွားမည်ဖြစ်ကမေလ19ရက်နေ့မှဇွန်လ19ရက်နေ့အထိရောင်းချပေးသွားမယ်လို့သိရပါတယ်အစီအစဉ်နှစ်ရအမေမွေးနဲ့ဆူတောင်း short video message များစုစုပေါင်း8000ကိုစုဆောင်းပြီး wall record တင်မည်အစီအစဉ်ဖြစ်ပါတယ်အချိန်ဆက်ရက်တွင်မှအခု8000စုဆောင်းမည်အစီအစဉ်ဖြစ်ပြီးတော့ဇွန်လ6ရက်နေ့မှဇွန်လ16ရက်နေ့အထိဖြစ်တယ်လို့သိရပါတယ်ရှင် ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြိုးသူရဲ့အကယ်ဒမီရုပ်ကံပိန်းမှာကောက်ခံရရှိခဲ့တဲ့ရန်ပုံငွေအားလုံးကိုမြေပြင်အဖွဲ့စုစုပေါင်း 115ဖွဲ့ထံသို့ခွဲဝေပေးဖို့နိုင်ခဲ့တဲ့တင်ကိုတင်ပြပါမယ်။မြန်မာနိုင်ငံအတွင်းရှိစစ်ဘေးရှောင်ပြည်သူများနဲ့လိုအပ်လျက်ရှိတဲ့နေရာများသို့ကူညီနိုင်ရတဲ့ Artist Shelter မှ CCMB ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြိုးသူရဲ့အကယ်ဒမီရုပ်ကံပိန်းကို 2025 ခုနှစ်ဖေဖော်ဝါရီလ20ရက်နေ့အထိကျင်းပခဲ့ပါတယ်။ ဒီ campaign မှာကပအနှံက fundraising အဖွဲ့ 55 ဖွဲ့ကအလှူငွေကောက်ခံပေးခဲ့ကြပြီးပရိသတ်ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်အားဖြင့်မှကြောင့်မျှော်မှန်းပမာဏထက်ကျော်လွန်ကာခန့်မှန်း American dollar စုစုပေါင်း 218,000 မြန်မာကျပ်ငွေသိန်းပေါင်း 12,650 ကျော်ကောက်ခံရရှိခဲ့လို့သတင်းထုတ်ပြန်ပါတယ်။ campaign မှာကောက်ခံရရှိခဲ့တဲ့ရန်ပုံငွေအားလုံးကိုမြန်မာနိုင်ငံအနှံ့တိုင်းနဲ့ပြည်နယ်အသီးသီးအပါအဝင်ကဏ္ဍမျိုးစုံမှလောက်ကင်ဆောင်ရွက်နေကြတဲ့မြေပြင်အဖွဲ့စုစုပေါင်း 115ဖွဲ့ထံသို့ခွဲဝေပေးပို့နိုင်ခဲ့ပြီးရန်ပုံငွေစီစဉ်မှုအသေးစိတ်အချက်အလက်တွေကိုလည်းကူညီကောက်ခံပေးခဲ့ကြတဲ့ CRPH OFP fundraising အဖွဲ့များထံသို့ရှင်းလင်းတင်ပြထားပြီးဖြစ်တယ်လို့ဖော်ပြပါရရှင်။ ပေါင်းစုယုံကြည်အောင်ပွဲစီတို့ပြန်လာပြီးအီယော်ရီကမ်ပိန်းအန်ယူဂျီဝန်ကြီးများတက်ရောက်ပါဝင်မဲ့တရင်ကိုတင်ပြပါမယ်။ပေါင်းစုယုံကြည်အောင်ပွဲစီတို့ပြန်လာပြီးအီယော်ရီကမ်ပိန်းဖွင့်ပွဲခါနာကိုမေလ16ရက်မြန်မာစံနှုန်းချိန်9:00နာရီအချိန်မှာကျင်းပမှာဖြစ်ပြီးအန်ယူဂျီဝန်ကြီးများလည်းပါဝင်တက်ရောက်ကာကမ်ပိန်းပြုလုပ်ရတဲ့အကြောင်းရင်းကိုပြည်သူတွေကိုတင်ပြသွားမှာဖြစ်တယ်လို့သိရပါတယ ကျေးဇူးတင်ပါတယ်ရှင်။ကြည်ကြရေးပြီးထောင်စုဝင်ကြီးဦးလွန်ကူလတ်အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေအောင်ပြီးထောင်စုဝင်ကြီးနော်ဆူဆနာလှလှဆိုးရောင်ရီတိုင်းစစ်ဌာနတိုင်းကွက်ကေးရေမှုရဲဘော်ကောင်းကျော်တို့ကဆွေးနွေးသွားမှာဖြစ်ပါတယ်။အခမ်းအနားစီစဉ်မှာတိုက်ရိုက်ထုတ်လွှင့်မှုကိုတို့ပြန်လာပြီးရောင်ရီကမ်ပိန်းဖိတ်ဆက်ပြီးပပ်ဘလစ်ဗွိုက်စ်တယ်လီဗီရှင်ရေဒီယို ချပ်ပြီးဆုံးရှုံးမခံရစေရန် အနုပညာရှင်ခါရာ ဘုံကိုကျင်းကမ်ပိန်းပြုလုပ်တဲ့ တင်ပြပါမယ်။ အချမ်းဖက်စစ်တပ်ရဲ့ လေကြောင်းတိုက်ခိုက်မှုကြောင့် တိုင်းပြည်ရဲ့အနာဂတ်လူငယ်တွေထပ်ပြီးမဆုံးရှုံးရစေရန် အနုပညာရှင်ခါရာက merchandise hub ဆွဲကြိုးရောင်းရငွေနဲ့ Facebook subscription မှာရတဲ့ငွေထဲကနေ ငွေကျပ်30,000မှတီးပြီးဘုံခိုကျင်းကမ်ပိန်းပြုလုပ်ထားလို့သိရပါတယ်။ဘုံခိုကျင်းတစ်ခုကို30,000ခန့်ကြတင်မှာဖြစ်ပြီးရရှိလာတဲ့အလှူငွေအားလုံးကိုဘုံခိုကျင်းတိဆောက်ဖို့အသုံးပြုသွားမယ်လို့သိရပါတယ်။စစ်ကောင်စီကကျွန်တော်တို့ဆေးရုံတွေကျောင်းဆောင်တွေကိုအဓိကတိုက်ခိုက်ပါတယ်။အဲ့တော့ဆေးရုံတွေကျောင်းဆောင်တွေမှာကျွန်တော်တို့ဘုံခိုကျင်းတွေလုပ်ဖို့လိုအပ်ပါတယ်။ဘုံခိုကျင်းမရှိရင်လုံး တက်တဲ့ မဖြစ်မနေ ဘုံခိုခြင်းတွေကို အခိုင်အမာတည်ဆောက်နိုင်မှ အရှိမတိုက်နေတဲ့ လူတွေက နောက်ဆန်တင်းစရာမလိုပါ တိုင်းပြည်အနာကလူငယ်တွေ ထပ်ပြီး အဆုံးရှုံးမခံနိုင်ဘူး Kairos Collective Facebook page ကို ဆက်သွယ်ပြီး လှူပေးလို့ရပါတယ်လို့ ဖော်ပြထားပါတယ်ရှင် ပြုံးလွန်မြို့အနောက်မြောက်ဖက် 10 ကီလိုမီတာ ကွာရင် Richter scale 4.3 အစင့်နဲ့ အင်အားအသင့်တင်ရှိသည့် ငင်းကလင်တစ်ခု ထပ်မံလှုပ်ခတ်သွားတဲ့ သတင်းကိုနောက်ဆုံးတင်ပြပေးချင်ပါတယ်။ 2025 ခုနှစ် မေလ 14 ရက်နေ့ မြန်မာစံတော်ချိန် နေ့လယ် 3:38 မိနစ် အချိန်ခန့်တွင် မန္တလေးတိုင်း ပြုံးလွင်မြို့ မြောက် အနောက်မြောက်ဘက် 10 ကီလိုမီတာ ကွာ မြေအောက်အနက် 10 ကီလိုမီတာ ကို ဗဟိုပြု၍ Richter scale 4.3 အစင့်နဲ့ အင်အားအသင့်တင်ရှိသည့် ငင်းကလင်တစ်ခု ထပ်မံလှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရေးနဲ့ မြေနယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနက အတည်ပြုထားပါတယ်။ စကိုင်းငလင်ကြီးနောက်ဆက်တွဲငလင်ငယ်များ ဆက်လက်လှုပ်ခတ်နိုင်သည့်အတွက် ငလင်ဘေးဆောင်ရန်ရှောင်ရန် သတိပြုရန်များနဲ့ အငြိနေထိုင်ကြရန် ပြည်သူများထံ အသိပေးကြေညာထားပါတယ်ရှင်။ အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG ဂျင်းထောက် တာကီမင်းစစ်သွင်းနဲ့ ခရှဲရိုက ပြပို့ထားတာဖြစ်ပါတယ်ရှင်။
Radio Energy မှာဆက်လက်တင်ပြနေပါတယ်။ သတ္တရှင်များရှင် ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ် ဖြစ်တဲ့ တော်လိုင်းရေး ဒေဂီတာ အစီအစဉ်ကိုတင်ဆက်ပေးလိုက်ချင်ပါတယ်။ လင်းလေးရေးသားထားပြီး အာဇာနီနဲ့လင်းလင်းတို့တည်ဆူထားကြတဲ့ နောက်ဆုံးဖြစ်ရမယ်လို့အမိရတဲ့ ဒီသတင်းပဲဖြစ်ပါတယ်။ဒီ ဒီဒေသချင်းလေးကိုထုတ်လွှင့်ပေးပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်းရေဒီယို NUG ထုတ်လွှင့်မှုအစီအစဉ်တွေကိုရှင်းနာတော့မှာပဲဖြစ်ပါတယ်ရှင်။သောတာရှင်တော်လန့်ပြည်သူပေါင်းတရားပျော်ရွှင်ငြိမ်းချမ်းတဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.8 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက် ဆင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖေသားတွေကဆုတောင်းနေတာပေါ့။မြေသားမျိုးတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုပြန်ဝေကြည့်ကြတာကထုတ်လင်းတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်